ရန်ဇတကရတဲ့အကျိုးအမြတ်ကိုလူတစုမဟုတ်ပဲလူများစုအကျိုးခံစားနိုင်အောင်မြန်မာအစိုးရဟာ EITI Extractive Industries Transparency Initiative တရန်ဇတထုတ်ယူမှုပြင်လင်းမြင်သာရေးအဖွဲ့မှပါဝင်ဖို့ပြင်ဆင်နေတယ်လို့သမ္မတဦးသိန်းစိန်က Financial Times သတင်းစောင့်နဲ့တွေ့ဆုံတုန်းဇွန်လ7ရက်နေ့ကပြောသွားပါတယ်။တရန်ဇတကရတဲ့ငွေကဘယ်မှာရှိတယ်ဆိုတာလူတိုင်းသိဖို့လိုတယ်လို့ဆိုပါတယ်EITI ကတရားစတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့မှအစိုးရတွေကုမ္ပဏီတွေနဲ့အယက်သားအဖွဲ့အစည်းတွေပါဝင်ပြီးနော်ဝေးနိုင်ငံအော်စလိုမှာရုံးဆိုင်ပါတယ်။2000အောက်တိုဘာလမှာတည်ထောင်တဲ့အဖွဲ့အစည်းဖြစ်ပြီးအော်စလိုမှာရုံးချုပ်ထားဖို့2006မှာဆုံးဖြတ်ပါတယ်။အရန်အဖွဲ့ဝင်ဖြစ်ဖို့အတွက်သတ်မှတ်ချက်5ချက်ကိုအရင်ဆုံးဖြည့်ဆည်းဖို့လိုပါတယ်။အရန်အဖွဲ့ဝင်အဖြစ်နှစ်နှစ်ခွဲစစ်ဆေးခံပြီးတဲ့အခါမှာစီကံလိုက်နာတဲ့တင်းပြည့်အဖွဲ့ဝင်ဖြစ်လာပြီးငန်းတဲ့တကြီးစစ်ဆေးခံရပါတယ်အဖွဲ့ကချမ်းမြတ်တဲ့စီမင်းစည်းကမ်းကိုလိုက်နာရလားဆိုတာကိုအစစ်ဆေးခံပြီးမှတင်းပြည့်အဖွဲ့ဝင်ဖြစ်လာနိုင်ပါတယ
်တရားစာတထုတ်ယူတဲ့နေရာမှာပွင့်လင်းမြင်သာစေဖို့အတွက်အမြဲတမ်းစစ်ဆေးနေတဲ့အဖွဲ့မှာမြန်မာကဘာဖြစ်လို့ပါဝင်လို့ရလဲလို့မေးနိုင်ပါတယ်အကြောင်းကတော့ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်တည်ထောင်ခြင်းနဲ့အစိုးရဟာတရားစာတထုတ်ယူမှုမှာပွင့်လင်းမြင်သာရှိဖို့လိုအပ်ပါတယ်အုတ်ချုပ်မှုညံ့ဖျင်းရင်တရားစာတအကျိုးကိုခံစားသင့်သလောက်မခံစားရတာများပါတယ်။ပွင့်လင်းမြင်သာရေးကိုဦးစားပေးတဲ့အစိုးရကိုအပြည့်ပြည့်ဆိုင်ရာဗဏ္ဍာရေးအဖွဲ့အစည်းနဲ့ရင်းနှီးမြှုပ်နှံသူတွေကယုံကြည်ကြပါတယ်။ EITI တရားစာတထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ဟာကောင်းမွန်တဲ့အုတ်ချုပ်ရေးစနစ်နဲ့တာဝန်ယူမှုတာဝန်သိမှုကိုအားကောင်းလာအောင်လုပ်ပေးတဲ့အတွက်အဖွဲ့ဝင်နိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးတည်ငြိမ်မှုကိုဖြစ်ပေါ်စေပြီးတရားစတာနဲ့သက်ဆိုင်တဲ့ပဋိပက္ခတွေကိုလည်းဟန့်တားနိုင်ပါတယ်
။တရားစတာကိုလက်သိထုတ်ယူပြီးတာဝန်ယူမှုနည်းပါတဲ့နေရာမှာနာမည်ရနေတဲ့မြန်မာပြည်လို့နိုင်ငံမျိုး EITI တရားစတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ဝင်ဖြစ်ရင်ဂုဏ်သိက္ခာတက်လာမှာမို့ယင်းဤပြုတ်တန်လူသူတွေများလာဖို့ရှိပါတယ်။တရားစတာလုံငန်းဟာငွေရင်းအများအပြားလိုအပ်တဲ့ရေရှည်စီမံကိန်းဖြစ်တာကြောင့်နိုင်ငံရေးစီးပွားရေးတည်ငြိမ်ဖို့လိုပါတယ်။ကုမ္ပဏီတွေအစိုးရကပေးရတဲ့ငွေချေးပမာဏကိုလူသိရှင်ကြားထုတ်ဖော်နိုင်တာဟာကုမ္ပဏီရဲ့အခန်းကဏ္ဍကိုမိမောင်းထိုးပြတယ်လို့ဖြစ်နေပါတယ်။အစိုးရရရှိတဲ့ငွေချေးပမာဏကိုအယက်သားအဖွဲ့တွေသိခွင့်ရတာကြောင့်အစိုးရအနေနဲ့ပိုပြီးတာဝန်သိသိဆောင်ရွက်လာတာဟာလေအကျိုးအမြတ်တစ်ခုဖြစ်ပါတယ်။တရားစကားတကရတဲ့ငွေကိုအားလုံးသိနေတာကြောင့်အလွဲသုံးစားလုပ်ဖို့ခက်ခဲသွားပါတယ
်။အချိန်ရောက်ရင် EITI တရားစတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့မှပါဝင်ဖို့ရည်ရွယ်တဲ့အကြောင်းဂျွန်လ၈ရက်နေ့စင်ကာပူမှာကျင်းပတဲ့မြန်မာရေးရာဆွေးနွေးပွဲမှာအဲ့ဒီတုန်းကစက်မှုဝင်ကြီးဖြစ်တဲ့ဦးစိုးသိန်းကပထမဆုံးအကြိမ်ထုတ်ဖော်ပြောဆိုခဲ့ပါတယ်။အဲ့ဒီနောက် EITI ရဲ့အကြီးအကဲမစ္စတာယူနက်စ်မိုးဘက်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နေပြည်တော်ကိုတက်ရောက်ပြီးတော့စက်မှုဝင်ကြီးဦးစိုးသိန်းနဲ့အတူပြည်ထောင်စုဝင်ကြီး၈ဦးကိုဇူလိုင်လ16ရက်နေ့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။မျှော်လင့်ထားတာတဲ့ပိုကောင်းနေတယ်လို့ EITI အဖွဲ့ကပြောပါတယ်။ဂျွန်လ18ရက်နေ့ရန်ကုန်မှာအယက်သားအဖွဲ့အစည်း10ခုနဲ့ဆွေးနွေးကြောင်းသိရပါတယ
်။မြန်မာအစိုးရအနေနဲ့ EITI တရားစတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ထဲဝင်ဖို့လျှောက်လွှာမတင်ရသေးပေမယ့်အဖွဲ့ကချမှတ်ထားတဲ့စီမင်းစည်းကမ်းကိုလိုက်နာလိုတယ်လို့ပြည်ထောင်စုဝန်ကြီးဦးစေးသိန်းကပြောကြောင်းသိရပါတယ်။တရားစတာလုပ်ငန်းမှာသိတာမြင်တာတာဝန်သိလာဖို့အတွက်သက်ဆိုင်သူအားလုံးနဲ့လက်တွဲလုပ်ကိုင်မယ်လို့ဦးစိုးသိန်းကပြောပါတယ်။အင်ဒိုနီးရှားဟာ EITI စီမင်းကိုကျင့်သုံးနေတဲ့အရာအဖွဲ့ဝင်ဖြစ်ပြီးတီမော်လစ်ကတော့ငားနေတဲ့ချင်းအစစ်ဆေးခံနေတဲ့တင်းပြေအဖွဲ့ဝင်ဖြစ်ပါတယ်။မွန်ဂိုလီးယားနိုင်ငံကလည်းတင်းပြေအဖွဲ့ဝင်ဖြစ်တာမို့အာရှမှာ၃နိုင်ငံသား EITI အဖွဲ့မှာပါဝင်ပါတယ်။နောက်တိုင်းမှာနော်ဝေးနိုင်ငံသားအဖွဲ့ဝင်ဖြစ်ပြီးအခြားဥရောပနိုင်ငံတွေနဲ့အမေရိကန်ဟာအဖွဲ့ဝင်မဟုတ်ပေမဲ့ EITI ရဲ့လုပ်ငန်းသဘောကိုနားလည်ပုံရပါတယ်။EITI တင်းပြည့်အဖွဲ့ဝင်15နိုင်ငံရှိပြီးအရာအဖွဲ့ဝင်21နိုင်ငံရှိပါတယ်။အဖွဲ့ဝင်အများစုဟာတရားစတာထုတ်ယူမှုကိုအဓိကထားပြီးအခက်တိလိုက်စားတဲ့အာဖရိကနိုင်ငံတွေဖြစ်နေတာတွေ့ရပါတယ်ခင်ဗျာ။